မြန်မာနိုင်ငံမှာရှိလာတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲကိုဗစ်ကရောဂါကူးစက်မှုနဲ့လက်နက်ကင်ပရိပခတွေကြုံနေရတာကြောင့်တိုင်းရင်းသားဒေသတွေရဲ့မဲပေးတဲ့လုပ်ငန်းတွေမှာစိန်ခေါ်မှုတွေကြုံနေရတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမေခါပါ။မြန်မာနိုင်ငံမှာတကြောပြန်ရောဂါကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာစည်ရေးတင်းမာမှုတွေကြီးထွားလာတာကြောင့်ရွေးကောက်ပွဲကိုထိခိုက်မှာတွေဆိုရင်လာကြပါတယ်။မကြသေးခင်ရက်ပိုင်းအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဘူးသီးတောင်မြို့နယ်မှာဆိုရင်လေမဲဆန္ဒရှင်တွေအပြေအဝမဲပေးနိုင်ဖို့မသေးကြဘူးလို့လည်းမြို့နယ်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးတန်းအေးကပြောဆိုလိုက်ပါတယ်
။စစ်ဘေးဆောင်တွေဖြစ်သွားတဲ့ပြန်ကျေသွားတဲ့နေရာတွေရောက်တော့တဲ့အခါရှိတခြားမြို့တွေကိုရောက်တော့တဲ့အခါရှိတယ်။ဆက်လို့ကတော့ပြန်ပြီးပြန်လာမဲပေးဖို့ကလည်းဒီနေ့ဝေးတော့တဲ့ဟာလေးရှိရှိနိုင်တာပေါ့နော်။အော်ဝေးလင်းနေလူကြီးကလည်းရောလာနိုင်တာ။ဟာပေါ့ဒီတိုက်ပွဲကြီးရောင်းနေတဲ့လူကြီးစိတ်မဝင်စားတာလေးရှိရှိရှိနိုင်တာပေါ့နော်။ COVID-19 ကာလနဲ့ကာလနဲ့ရှိနေတော့သူကဒီမထွေးရတာလေးပါလေ
။ဒီသတင်းပတ်တယ်မှာပဲအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တပ်မတော်ကြောင်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့ရသေးတော်မြို့နယ်မှာတိုက်ပွဲကြောင့်တင်းရှောင်ရသူတွေမဲပေးနိုင်ဖို့အတွက်စီစဉ်ထားပေမဲ့လုံခြုံရေးစိုးရိမ်မှုတွေကြောင့်ရွေးကောက်ပွဲနေ့မှာမဲပေးဖို့စိန်ခေါ်မှုတွေရှိနေတယ်လို့အဲ့ဒီမြို့နယ်ကရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးနိုင်မျိုးလင်းကပြောပါတယ
်မြို့ပေါ်မှာစစ်ပေးဆောင်စခန်းတွေမှာလာနေတဲ့အုပ်စုတွေရှိတယ်ပရိသတ်ပုံကြောင်းတွေမှာနေတဲ့အဖွဲ့တွေရှိတယ်ကြာမိမိစွာမှာမဲပေးလို့မရတဲ့လူတွေဆက်တော့ကျွန်တော်တို့လူတွေအများစုရှိတဲ့နေရာပေါ်စစ်ပေးဆောင်စခန်းဆိုရင်တို့စစ်ပေးဆောင်စခန်းရှိတဲ့နေရာမှာပဲမေယုံကိုပြောင်းရွှေ့ခွင့်လက်ဖို့အတွက်တော့ကျွန်တော်တို့ရတာရှိတယ်။အဲ့တော့ဒီဒီပြင်ရှိတဲ့အုပ်စုတွေကတော့ဒီကျွန်တော်ပုံမှန်အတိုင်းပဲရတာပါခင်ဗျာ။ဒီနေ့ပေးနိုင်ဖို့တဲ့လုံခြုံမှုရှိလားမရှိလားဆိုတာကတော့အခြေအနေတောင့်ကြည့်ရမှာဗျာ။ဒါတော့ကျွန်တော်တို့အသက်ပြောတော့မရဘူ
း။ပြီးခဲ့တဲ့နှစ်ကဆောက်လို့အေးအဖွဲ့နဲ့တပ်မတော်ကြတိုက်ပွဲတွေဖြစ်ပွားရကတင်းရှောင်နေသူ2သိန်းကျော်ရှိတယ်လို့ရခိုင်ပြည်နယ်အရက်ဖတ်ဖွဲ့စည်းတွေကခန့်မှန်းထားပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဒါရိုက်တာကိုခိုင်ကောင်းဆန်ကတော့ကဗေးကြုံနေရချင်းစည်ရေးတွင်းမှမှုတွေကြီးထွားလာတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့တွေမှာရွေးကောက်ပွဲလုပ်ငန်းစဉ်တွေလုပ်ကိုင်နိုင်မှာမဟုတ်ဘဲထိခိုက်လာနိုင်တယ်လို့တုံ့တက်ပြောဆိုလိုက်ပါတယ်
ဒီကာလမျိုးမှာဘောနော်အနည်းဆုံးမြို့နယ်ဒီ၅မြို့နယ်ပေါ့မြို့နယ်၅မြို့နယ်ကဟိုမဲပေးဖို့အတွက်ကအစဉ်ပြေနိုင်ရာအကြောင်းမရှိဘူးပေါ့ဘာကြောင့်လဲဆိုတော့ဒီလုံခြုံရေးအရာရယ်ဒီမဲဆန္ဒရှင်ကြည့်သူလို့ပြောရတော့ဒီလက်ရှိမှာကြုံနေရတဲ့ဒီစစ်ဘေးဒုက္ခတွေပေါ့နော်ဒီ2သိန်းခွေလောက်ရှိတဲ့ဒီစစ်ဘေးဒုက္ခတွေကဒီဘလို့မှသူတို့ဒီမေးပေးဖို့ဆိုတာမဖြစ်နိုင်တဲ့အခြေအနေမျိုးပါဖြစ်နေပါတယ
်စစ်ဆောင်ဒုက္ခတွေမေးပေးခွင့်ဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်ရချိန်မှာပဲလုံခြုံရေးရရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေမရှိဘူးလို့လဲရှမ်းပြည်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးနှစ်စံဦးကပြောဆိုလိုက်ပါတယ်
ဒီတော့ရွေးကောက်ပွဲကော်မရှင်ကိုကတင်ပြထားတယ်ပေါ့ကုန်းချမ်းကဟုံအိုက်ဆိုတဲ့ကြေးရောက်အုပ်စုတစ်ခုဟာအထူးဒေသနှစ်ကထိချုပ်နယ်မြေထဲမှာပါနေတဲ့နန်တင်မြို့နယ်ကွယ်တစ်ခုလုံးဟိုဟာအထူးဒေသနှစ်လေးမြို့နယ်ဖြစ်တဲ့ပန်ဆန်းပန်ဝိုင်းနိုင်မောနာဖန်းတန်ရန်ကုန်းချမ်းမန်တုံမြို့နယ်တွေအပြင်မှာလည်းနေဆင်းမကောင်းနိုင်ဘူးပြီးတော့ကျွန်တော်မန်တုံမြို့နယ်ကဟောင်းကန်နဲ့စိုက်ခေါင်ဆိုတဲ့ကြေးရောက်အုပ်စုနှစ်အုပ်စုအဲ့ဒါတွေကတော့မဲဆင်းလည်းမကောင်းနိုင်တော့ကျွန်တော်တို့ကရွေးကောက်ပွဲကျင်းပရန်အခက်အခဲရှိသောဒေသများဆိုတော့ဟိုအပေါ်တော့တင်ပြလိုက်ကျွန်တော်တို့ကြောင်မဲမျိုးရှင်းသေးဆောင်စခန်းတွေကိုလည်းရောက်လာတဲ့မဲဆန္ဒရှင်တွေလည်းရှိတာပဲသက်ဆိုင်တဲ့ကြေးရွာအုပ်ချုပ်ရေးကော်မရှင်အဖွဲ့ဝင်နဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့ကတော့အတက်နိုင်ဆုံးတော့လဲပေးခွင့်ရရှိဖို့အတွက်တင်ပြဆောင်ရွက်သွားပါတယ်ခင်ဗျာ
တိုင်းရင်းသားဒေသတစ်ခုဖြစ်တဲ့ကရင်ပြည်နယ်မှာလည်းနေပြည်တော်ဂျုံရီနဲ့ကက်ယောဂအနေနဲ့ကြောင့်လှိုင်းပွဲမျိုးနဲ့ကြေးရွာအုပ်စု9စုမှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပဲဖြတ်ဖို့တင်ပြထားကြောင်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဇော်ညွန့်က VOE ကိုပြောပါရစေ။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့လည်းနေမြေလုံးညုံကြီးစိတ်မချရတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲမလုပ်နိုင်ခဲ့ပါဘူး။2015ခုနှစ်ရွေးကောက်ပွဲမှာကချင်၊ကရင်၊မွန်နဲ့ပဲခူးတိုင်းအတွင်းမှာရှိနေတဲ့မြို့9မြို့နဲ့ကျေးရွာအုပ်စု600အပြင်ရှမ်းပြည်နယ်ဘက်ကမြို့နယ်9ခုနဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ဒေသမှာလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပမဲ့အစီအစဉ်တွေကိုဖျက်သိမ်းခဲ့ရပူပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားဖြစ်ပါတယ်။